မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့စင်ကာပူမှာဇွန်လ12ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲကိုစင်ကာပူရဲ့ဆန်တိုစာကျွန်းမှာရှိတဲ့ကပလာဟိုတယ်မှာကျင်းပဖို့အတွက်သဘောတူလိုက်တယ်လို့အင်ပီရိုပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကအင်္ဂါနေ့မှာ Twitter လူမှုကွန်ရက်ကနေတစင်ကြေညာလိုက်ပါတယ်။စီးပွားရေးကြက်တဲနေတဲ့မြောက်ကိုရီးယားခေါင်းဆောင်အတွက်ကုန်ကျစရိတ်ကိုဘယ်သူကကြက်ခံပါလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာနေပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။သမ္မတ Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ကြားစင်ကာပူမှာဇွန်လ7ရက်နေ့ကျင်းပမဲ့ထိပ်သီးညီလာခံကိုစင်ကာပူရဲ့အပန်းဖြေစန်တိုစာကျွန်းပေါ်ရှိကပလာဟိုတယ်မှာဒီသဆန်တိုဂျီမနေ့9နိုင်မှာကျင်းပမှာဖြစ်တယ်လို့အင်ပီရိုပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကအင်္ဂါနေ့ကသူ့ရဲ့ Twitter ကွန်ရက်ပေါ်မှာရေးသားဖော်ပြခဲ့ပါတယ်။ထိပ်တည်နီလာခံအတွက်ကြိုတင်စီစဉ်မှုစင်ကာပူမှာရောက်နေကြတဲ့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တွေဟာကပလာဟိုတယ်မှာ၄ချိန်တွေ့ဆုံခဲ့ကြပြီးညီလာခံအစီအစဉ်ဆိုင်ရာအသေးစိတ်အချက်အလက်တွေကိုညှိနှိုင်းခဲ့ကြတာဖြစ်ပါတယ်။ဝီကြီးချက်တဲ့မြောက်ကိုရီးယားအတွက်2018ဆောင်ရသည့်အိုလံပစ်ပွဲတော်တုန်းကဝင်ရောက်ရှင်ပြိုင်စဉ်တောင်ကိုရီးယားကကုန်ကျစရိတ်ကိုတာဝန်ယူခဲ့တာဖြစ်တဲ့အတွက်ဒီတစ်ချိန်မြောက်ကိုရီးယားခေါင်းဆောင်ရဲ့စင်ကာပူမှာကုန်ကျစရိတ်ကိုဘယ်သူကကြားခံမှလဲဆိုပြီးမေးခွန်းတွေထွက်ခဲ့ပါတယ်။အမေရိကန်နိုင်ငံကြားရေးဌာနပြောခွင့်ရအမျိုးသမီးဟယ်သန်နာဝတ်ကတော့အမေရိကန်ပြည်ထောင်စုကကုန်ကျခံဖို့အစီအစဉ်မရှိဘူးလို့အင်ကာနေပုံမှန်သတင်းစာရှင်းလင်းပေးမှပြောခဲ့ပါတယ
်။ The United States government is not paying for the North Korean delegation to stay.
အမေရိကန်ဆူရနေနဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့ဒီထိုင်ဖို့စိတ်နဲ့တခြားကုန်ကျစည်းတွေကိုကြက်ခံမှာမဟုတ်ပါဘူး။အင်ပီရိုကလည်းဒီအကြောင်းပြောခဲ့ပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံကြားရေးဌာနအနေနဲ့ဒီနီလာကန်နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေမှာပါဝင်ပတ်သက်ခြင်းမရှိပါဘူး။အင်ပီရိုကအဓိကစီစဉ်တာဖြစ်ပြီးနိုင်ငံကြားရေးဌာနကဝိုင်းပန့်ပိုးတာပဲဖြစ်ပါတယ်။အင်ပီရိုပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကလည်းအမေရိကန်အနေနဲ့တခြားနိုင်ငံတွေကိုမြောက်ကိုရီးယားရဲ့ကုန်ကျစရိတ်တွေကြက်ခံဖို့မြစ်တမ်းရပ်ခံတာမျိုးမရှိပါဘူးလို့ရှင်းရှင်းလင်းလင်းပြောခဲ့ပြီးဖြစ်တယ်လို့မစ္စနာဝတ်ကပြောသွားခဲ့တာပါ။ထိတိညီလာခံကျင်းပတဲ့နေရာကကပလာဟိုတယ်ဖြစ်ပေမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အဖွဲ့တဲမဲ့ဟိုတယ်ကတော့တညအမေရိကန်ဒေါ်လာ1600ပေးရမယ်ကျန်ကားပွင့်ဖူလတန်ဟိုတယ်ဖြစ်ပါတယ်။သမ္မတထရမ့်ကတော့စင်ကာပူမြို့နယ်အော့ချာဒ်လမ်းရှိရှန်ဂရီလာဟိုတယ်မှာတဲဖို့အစီအစဉ်ရှိတယ်လို့ဝါရှင်တန်ပို့သတင်းစာကြီးမှဖော်ပြထားပါတယ်။ဒီဟိုတယ်မှာမကြာသေးမီကအိန္ဒိယဝန်ကြီးချုပ်နရင်ဒါမိုဒီတာဝန်ယူကျင်းပတဲ့ကမ္ဘာထွန်းကာကွယ်ဌာနအကြီးအကဲတွေရဲ့ညီလာခံကျင်းပခဲ့တာလည်းဖြစ်ပါတယ်။အင်ပီရိုလက်ထောက်ရရှိချုပ်ဂျိုးဟေဂန်ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့နဲ့ပြီးခဲ့တဲ့သတင်းပတ်ကစင်ကာပူမှာဆွေးနွေးခဲ့စဉ်မြောက်ကိုရီးယားဘက်ကအဓိကစိုးရိမ်မကင်းပြမှုကလုံခြုံရေးလို့ဆိုပါတယ်။လက်ရှိမှာအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးညီလာခံရဲ့ကုန်ကျစရိတ်ကိုစင်ကာပူကစိတ်တပိုင်းကျခံမယ်လို့ကာကွယ်ဝင်ကြီးအန်အန်ဟန်ကပြီးခဲ့တဲ့သတင်းပတ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒါအပြင်2019ခုကနိုဘယ်ညင်းချမ်းရေးဆုရရှိခဲ့တဲ့အိုက်ကန်လို့တောကခေါ်တဲ့နျူကလ িয়ার နဲ့ဖြတ်သိမ်းရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ကလည်းသူတို့ရတဲ့စုကြီးကိုတုံးပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးအတွက်ထောက်ခံအားပေးတဲ့အနေနဲ့ညီလာခံရဲ့စရိတ်ကိုကုန်ကျခံဖို့ကမ်းလှမ်းထားတဲ့အကြောင်းအိုက်ကန်ပြောခွင့်ရအီရာကာဝါဆာကီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။